စစ်တပ်အုပ်ချုပ်နေတဲ့ဆူဒန်နိုင်ငံမှာတနင်္ဂနွေနေ့ကဆန္ဒပြသူ9ဦးသေဆုံးခဲ့ပြီးအများအပြားဟာပြင်းထန်တဲ့ဒဏ်ရာတွေရခဲ့တယ်လို့ဆူဒန်ဆရာဝန်များအဖွဲ့ကပြောပါတယ်။အာနာရှင်အိုမာအယ်ဘာရှားကိုစစ်တပ်ကဖြုတ်ချခဲ့ပြီးတော့3လလောက်ကြာလာချိန်မှာအရက်ဖက်အစိုးရပေါ်ပေါက်ဖို့အတွက်ဆူဒန်နိုင်ငံတလွတ်သိမ်းနဲ့ချီပြီးတနင်္ဂနွေနေ့ကဆန္ဒပြတောင်းဆိုခဲ့ကြတာပါ။အိုမာအယ်ဘာရှားလက်ကနေအာနာကိုရယူထားတဲ့စစ်ဘုတ်ချုပ်ကြီးတွေအနေနဲ့အရက်သားတွေအုပ်ချုပ်နိုင်အောင်လမ်းဖွင့်ပေးဖို့တောင်းဆိုရင်ချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။စစ်ကောင်စီအကြီးအကဲဘုတ်ချုပ်ကြီးအက်ဒယ်ဖတ်တာဘူဟန်နှုတ်ထွက်ပေးဖို့အတွက်ကျွေးကြော်တောင်းဆိုတဲ့ဆန္ဒပြသူတွေကိုလုံခြုံရေးတပ်တွေကမျက်ရည်ကိုဘုံတွေနဲ့ပိတ်ခတ်ခဲ့ပါတယ်။ခါတုံးကဆန္ဒပြသူတွေစခန်းကိုလုံခြုံရေးတပ်တွေကဂျူနာ3ရက်နေ့မှာအကြမ်းဖက်ဖြိုခွဲခဲ့ခြင်းကစပြီးအခုတနင်္ဂနွေနေ့မှာပထမချိန်ပြန်နဲ့ဆန္ဒပြခဲ့ကြတာပါ။အဲ့ဒီဖြိုခွဲမှုတုန်းကတေဆုံးသူက128ဦးရှိတယ်လို့တိုက်ခန်တွေကပြောပေမဲ့အစိုးရကတော့62ဦးပဲရှိတယ်လို့ပြောပါတယ်။စစ်ဘုံချုပ်ကြီးတွေအနေနဲ့ဆန္ဒပြသူတွေနဲ့ပြီးပြည့်စုံတဲ့သဘောတူညီချက်ကိုရချင်နေတာဖြစ်ကြောင်းစစ်ကောင်စီဒုတိယအကြီးအကဲကပြောပါတယ်။စစ်ကောင်စီကလုံးဝဘက်လိုက်မှုမရှိဘဲတော်လှန်ရေးအတွက်အဆောင်ချောက်ဖြစ်ပြီးတော့အငင်းပွားမှုမှာမပါခြင်းဘူးလို့လည်းပြောပါတယ်။